စကိုင်းတိုင်းအင်ဒိုမျိုးနယ်အတွင်းမှာစစ်ကောင်စီတပ်နဲ့ KIA PDF ပူးပေါင်းတပ်ဖွဲ့တွေကြားတိုက်ပွဲပြင်းထန်နေတာကြောင့်အင်ဒိုဗမောက်ဂါလန်ကိုယာယီပိတ်ထားလိုက်ပါတယ်။လုံခြုံရေးအတွက်ဒီနေ့မနေ့6နိုင်ကနေမနေ့ဖြန်မနေ့6နိုင်ထိသာယာယီပိတ်ထားတာဖြစ်ကြောင်း PDF ကထုတ်ပြန်ထားပါတယ်။ရန်ကုန်ကပေးပို့လာတဲ့ဒီစကိုင်းတိုင်းအတွင်းကတိုက်ပွဲသတင်းကိုကိုရနိုင်ပြပြပေးပါအောင်ခင်ဗျာ။
စကိုင်းတိုင်းကတာခရိုင်အင်းတော်မြို့နယ်အတွင်းမှာပြီးခဲ့တဲ့17ရက်နေ့လောက်ကစတင်ပြီးတော့တိုက်ပွဲတွေဖြစ်ပွားနေတာပါဒီအပိုင်းမှာတော့တိုက်ပွဲတွေဟာပိုပြီးတော့ပြင်းထန်လာတယ်လို့ဒေသခံတို့က VOE ကိုပြောပါတယ
်ကတာခရိုင်ကိုပြည်ထောင်စုတိုက်ရင်းနဲ့ဟိုသမတ်ခေါခေါလက်အောက်ခံတပ်တွေလို့ဆိုတာပဲဟိုအင်အားကတော့နေရာလောက်ရှိနေခင်ဗျာအင်းတော်နဲ့ဆိုရင်ချိန်မှန်ကျော်လောက်ပါပေါ့နော်ဒီမန်ထုံနဲ့မင်းကုန်းကြမှာအဲမနေ့ကညနေပိုင်းလောက်မှာအစ်စ်ချက်ဖြစ်တယ်ပေါ့နော်သူတို့နဲ့သူတို့ဟို၃၀လောက်ကကြာမှရှင်းတယ်ခင်ဗျာအဲ့ဒါကလည်းလည်းတည်တယ်နာကြီးနဲ့တော့ဘာသာချက်ပေါင်းများများလာတော့
ဒီကနေ့မနက်မှာတော့အင်းတော်ဗမောက်ဂါလန်ကို PDF တွေကပိတ်လိုက်ကြောင်းဆက်ပြောပါတယ
်အဲဒီကနေ့မနက်ပိုင်းလဲသူတို့ကမျက်စိသာနဲ့ဒီမင်းကုန်းကြားဒီစောတင်တနေရာနဲ့ပြီးတော့လက်လက်ဖြစ်ခတ်နေတာနဲ့ PDF ဆက်ဆောင်မလို့ PDF ကနေပြီးတော့ဗမောက်နဲ့အင်းတော်လမ်းကိုအဆုံးမပြေကြဘူးဟိုအလုပ်ခါရပေါ်တော့ဒီလမ်းပိုင်းကတရက်တရက်ပြီးပြီးစိတ်တော့ကားကိုပိတ်ကြတယ်ဒါပဲကအင်းအတရာလောက်ဒါကိုချစ်ရင်ဆင်းလာတယ်လို့ပြောတယ်ခင်ဗျာ
ဒေသခံ PDF အဖွဲ့ကတာဝန်ရှိသူတူကတော့ဂါလန်ပိတ်တာနဲ့ပတ်သက်ပြီးအခုလိုပြောပါတယ
်ကျွန်တော်တို့ဒီအရေးအလုံးလုံးရေးရပြထားတာပေါ့နော်မင်းရတိတိကျကျဖြစ်ထားတာဖြစ်တဲ့အတွက်ပေါ့နော်ဒီစစ်ကောင်စီကကားမျိုးစုံကြီးကြီးမားနာနိုင်တာဖြစ်တဲ့အတွက်အဲကျွန်တော်တို့ကအဲ့လိုလုံလုံရေးရပြထားတာပေါ့နော်ဒီရဲ့တိုင်းတန်းပါပဲအဲ့နဲ့ကျွန်တော်ဆက်နေတင်ပြရမှာပါ
ဗမောက် PDF တွေရဲ့ဗမောက် Revolution BR လူမှုကွန်ရက်စာမျက်နှာမှာတော့ဒီလ24ရက်နေ့မနက်6နာရီကနေ25ရက်နေ့မနက်6နာရီထိဗမောက်အင်းတော်ဂါလန်ကို3ဘိန်းစိုက်ကဲကားမိသည့်ယမမဖြတ်တမ်းဖို့အရေးပေါ်ကြေညာချက်ထုတ်ပြန်ထားပါတယ်။ဒီလူမှုကွန်ရက်စာမျက်နှာမှာပဲဒီလ23ရက်နေ့ကမင်းကုန်းနဲ့ရွာသားရကြားမှာစစ်ကောင်စီတပ်ကို KIA နဲ့ PDF ကသာတပ်ရင်းနှစ်ကပူးပေါင်းတိုက်ခိုက်ခဲ့ကြောင်းဒီတိုက်ပွဲမှာစစ်ကောင်စီဘက်က60လောက်ကြာဆုံးကြောင်းနဲ့ဒီလ18ရက်နဲ့20ရက်နေ့တွေကလည်းအောင်ကုန်းရွာနဲ့မော်တစ်ရွာအနီးမှာတိုက်ပွဲနှစ်ကြိမ်ဖြစ်ခဲ့ပြီးတော့စစ်ကောင်စီဘက်က20ကြော်ကြာဆုံးတယ်လို့ဖော်ပြထားပါတယ်။ဒီတိုက်ပွဲဖြစ်စဉ်အတွင်းထိခိုက်ကြာဆုံးတာနဲ့ပတ်သက်လို့တိကျအတည်ပြုချက်တော့မရသေးသလိုတမတော်သတင်းပြန်ကြားရေးကလည်းဒီဖြစ်စဉ်နဲ့ပတ်သက်ပြီးတော့ထုတ်ပြန်တာမရှိသေးပါဘူး။ကချင်ပြည်နယ်နဲ့ထိစပ်နေတဲ့သခိုင်းတိုင်းကသာခရိုင်အတွင်းမှာတရပိုင်းတွေအတွင်းတိုက်ပွဲတွေခက်ဆိတ်ဆိတ်ဖြစ်ပွားနေသလိုဒီလ21ရက်နေ့ကချင်ပြည်နယ်ဖားကတ်မြို့နယ်ကစစ်ကောင်စီဘက်ကတပ်ဆွဲထားတဲ့စံခါအကျဉ်းထောင်ကို KIA နဲ့ PDF ပူးပေါင်းတပ်တွေကလက်နက်ကြီးနဲ့ပစ်ခတ်တာတွေရှိခဲ့ပါတယ်ခင်ဗျာ။